လပိုင်နိုင်ငံမှာကျင်းပနေတဲ့အကြိမ်30မြောက်စီးကိန်းအရှိတောင်ဟာရှာအောက်စားပြိုင်ပွဲမှာတော့မြန်မာနိုင်ငံကဂျွန်လ6ရက်နေ့မှာငွေစိတ်နှစ်ခုနဲ့ကြေးစိတ်တစ်ခုထပ်ရခဲ့ပါတယ်ဂျူဒိုပြိုင်ပွဲအမျိုးသမီး88ကီလိုတန်းမှာမြန်မာကအေးအောင်ကထိုင်းကအိုအေဒါအီကူမီကိုရှုံးပြီးဒုတိယငွေစိတ်တစ်ခုရခဲ့ပြီးကနူးလေတော်ပြိုင်ပွဲမှာလည်းအမျိုးသား2ယောက်တွဲမီတာ1000မှာဆိုင်းမင်းဝင်နဲ့အောင်ဖြိုးဟိန်းတို့အတွဲကဒုတိယငွေစိတ်တစ်ခုရခဲ့ပါတယ်အမျိုးသား2ယောက်တွဲစနူကာပြိုင်ပွဲမှာတော့ကိုထက်နဲ့တမင်းလင်းတို့ကအကြီးစိတ်တစ်ခုထပ်ယူခဲ့ပါတယ်ဒသမလ5ရက်နေ့ကတော့မြန်မာကအောင်မိုးသူနဲ့မြင့်ကျော်ဖုန်းတို့ကဘီလီယက်9ဘောနှစ်ယောက်တွဲပြိုင်ပွဲမှာရွှေစိတ်ရခဲ့တာကြောင့်မြန်မာနိုင်ငံအတွက်ဒုတိယမြောက်ရွှေစိတ်ကိုရယူနိုင်ခဲ့ပါတယ်။ဒါကြောင့်ဒီဇင်ဘာ6ရက်နေ့ညနေပိုင်းအထိတော့မြန်မာကရွှေနှစ်ခုငွေ10ခုကျေး24ခုနဲ့ဆင့်9နေရာမှာရပ်တည်နေပါတယ်။ပြီးခဲ့တဲ့2019စီးကိန်းမှာတော့မြန်မာကရွှေ9ခုငွေ10ခုကျေးအခု20နဲ့အဆင့်9ချိတ်ခဲ့ပါတယ်။ဒါပေမဲ့အခုနှစ်ပြိုင်ပွဲပြီးစုံဘိုက9ရက်သာလိုတော့တာကြောင့်မြန်မာနိုင်ငံအနေနဲ့မလေးရှားနိုင်ငံမှာ2019တုန်းကကျင်းပခဲ့တဲ့29ကြိမ်မြောက်စီးကိန်းပြိုင်ပွဲကရခဲ့တဲ့စုစစ်အရေအတွက်ကိုမိနိုင်ပါမလားဆိုတာလဲမေးခွန်းထုတ်စရာတွေဖြစ်လာနေပါတယ်။ဒါနဲ့ပတ်သက်ပြီးအားသာကလောင်ရှင်ကိုဇော်မျိုးတန်ကတော့
မင်းကစီစံကြိမ်ကိုမြင်ဖို့ကတော့တော်တော်လေးဖြစ်နိုင်ကြီးနေပါပြီလို့ပြောရမှာပေါ့နော်။အဲကြောင့်လဲဆိုတော့ပြီးခဲ့တဲ့နှစ်ကခြေကကျွန်တော်တို့ကဟိုပိုက်ကျော်ချင်းက၄ခုရတယ်ဗျာ။ဝူရှူကနှစ်ခုရတယ်နော်တနက်ပြစ်ကတစ်ခုရတယ်တော့သူကအာလာနီတုံးကြီးရွှေခွန်တစ်ခုရရတာပေါ့ဆိုတော့ဒီနှစ်မှာပိုက်ကျော်ချင်းရတယ်ရဖို့ကတော်တော်လာတော့နေပါပြီဝူရှူကတော့ပြိုင်ပွဲတွေကပြီးလောက်ရှိသွားတဲ့အချိန်မှာခြေသိပ်ခြေသိပ်တွေခြေသိပ်လိုက်ရတယ်ပေါ့ဆိုတော့လက်ရှိအနေထားရရလက်ကျန်ပြိုင်ပွဲတွေမှာလည်းမြန်မာရွှေရဖို့ဆိုတာကဖြစ်နိုင်ပြီတော်တော်ကိုနည်းတဲ့ပြိုင်ပွဲတွေဆိုတော့ဒီနှစ်ပြီးကိန်းပြိုင်ပွဲမှာမြန်မာအာရဗာအဖွဲ့ကပြီးခဲ့တဲ့နှစ်ကစံချိန်ကိုပြန်ထီဖို့ဆိုတာတော့ဖြစ်နိုင်ပြီတော်တော်လေးနေသွားပြီလို့ကျွန်တော်အဲ့လိုပဲသုံးမှတ်ချင်ပါကြတ
ယ်။ဒါပြင်ဒီနေ့မှာအခုလောလောဆယ်မြန်မာအသင်းရထားတဲ့စုစိတ်အများစုဟာအာနစ်ပြိုင်ပွဲကဖြစ်ပြီးတော့ရွှေစိတ်နှစ်ခုကတော့အာနစ်နဲ့ဘီလီယက်ပြိုင်ပွဲတွေကရထားတာပါ။အိုလံပစ်အားကစားနည်းတွေထဲကတော့ဂျူဒို၄မနဲ့စနူကာပြိုင်ပွဲတွေကနေငွေစိတ်တစ်ခုစီရထားပါတယ်။ဒါကြောင့်မြန်မာနိုင်ငံဟာအိုလံပစ်အားကစားနည်းတွေမှာစုရရှိမှုနည်းလာနေပြီးတော့အောင်မြင်မှုတွေကျဆင်းလာနေတယ်လို့ကိုဇော်မျိုးတန်းကဆိုပါတယ်။
ဟုတ်တယ်ဒီအလန်ဒီအမေမူရီကြာခင်းခါဘလူးနေလို့မျိုးသစ်တွေအကလာသမားလုံးဝမရှိဘူးလို့ဖြစ်သွားတာရေနောက်ပြီးတော့ကျွန်တော်တို့ဒီချွေသေးရဖို့အတွက်ကိုပဲဟိုလေးထားပြီးကြိုင်နေတာတွေရဲ့အကြောင်းကိုကျွန်တော်အဲ့လိုပဲမြင်ပါတယ်ဥပမာဒီနေ့ရသွားရင်အားနဲ့တို့ရင်ဒီစီးကိန်းကြိုင်မဲ့တမိုင်းတစ်ချောင်းမှာအခုဒီချိန်ထဲမှာ၃ချိန်နဲ့ထည့်ပြီးကျင်းပါပြီဆလမန်ကသူတို့အင်ရှင်လုပ်တဲ့အချိန်မှာထည့်ပြီးကျင်းပါတယ်အကလာနေဆိုတော့ကျွန်တော်ကဝင်ပြိုင်နေချွေတစ်ခုရတယ်နိုင်ငံအတွက်ရွှေယူလာတာဆိုတော့ဂုံကြီးတော့ကောင်းတာပေါ့ဗျာသူတို့လည်းပဲရွှေရဖို့အတွက်အဲအာဂလာကြီးတွေတော့ကိုလိုက်နေရတယ်ပြီးတော့ကျွန်တော်ဒီဘက်ကအိုလံပစ်အာဂလာကြီးတွေမှာကြာတော့ကျွန်တော်ရဲ့နိုင်ငံရဲ့ရွှေသေးရရှိမှုကတစ်နှစ်နဲ့တစ်နှစ်ပိုပိုပြီးတော့ကျလာတာတော့တော်တော်လေးစဉ်းစားရကြောင်းတဲ့အချက်လို့ပြင်ပါတယ်